Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါသည်ဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ်မတ်လ17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့39ရိုးကနေစတင်တင်နေပါပြီခင်ဗျာ။ဒီမနေ့အတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာနန်းနေခင်ပါခင်ဗျာကျွန်တော်ကဆံမိုးပြီပါအခုမနေ့ကစိတ်ဝင်စားစရာသတင်းတွေကတော့ယူကရိန်းနိုင်ငံမှာလက်ရအစွန်းရောက်သူတွေနဲ့အနောက်ကိုလူလာတဲ့အစိုးရတွေကခရမီးယားဒေသမှာအခြေအနေတွေရှုပ်ထွေးအောင်ပြုလုပ်နေတယ်ဆိုပြီးတော့ရုရှားကဆွတ်ဆွဲလိုက်ပါတယ်လီဗျားကတပုန်နေပြပကိုရေနံတင်ပို့ဖို့ကြိုးစားတဲ့တင်မောတစ်စင်းကိုဖမ်းမိလိုက်ပါတယ်စနေနေ့ကပျောက်ဆုံးသွားတဲ့လူပေါင်း240နီးပါးပါတဲ့မလေးရှားခီးတဲ့တင်လေးရင်ကိုရှာဖွေဖို့နယ်နိမိတ်တိတိတသာတိုးချဲ့လိုက်တတ်မှတ်လိုက်တယ်လို့မလေးရှားအာနာဘယ်နီကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့အတူတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်ထဲမှာတော့ American နဲ့ Asia Pacific ဒေသလုံးဆိုင်ရာသတင်းမီဒီယာညီလာခံကိုရန်ကုန်မှာမနေ့ကကျင်းပခဲ့တာမှာတော
့ Myanmar reform process is irreversible there is no turning back
ပြည်အရလလခွင့်ပါဝင်လက်ရှိပြုပြင်ပြောင်းလဲရေးတွေနောက်ပြန်လဲမှာမဟုတ်တဲ့အကြောင်းပြည်ကြားရေးဒုဝန်ကြီးဦးရထွတ်ပြောသွားတာပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင်ထိုင်းနိုင်ငံတောင်ပိုင်းမှာလောက်ကမရလို့မြန်မာအလုပ်သမားတွေဆန္ဒပြနေတဲ့အကြောင်းတခါ MSF လို့နိုင်ငံကကျန်းမာရေးအဖွဲ့ကိုပိတ်ပင်ခဲ့တာကဘလို့အကျိုးဆက်တွေရှိနိုင်မလဲဆိုတာအပါအဝင်ဒီကနေ့ညမှာကစားမဲ့ Champions League ပွဲချိုး30ချက်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာဒီအကြောင်းတွေမပြောခင်မှာတော့နောက်ဆုံးရနိုင်ငံကသတင်းတွေကိုဦးစံမိုးဝင်နဲ့ကိုအောင်လင်းဦးတို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားနိုင်ငံကိုလိုလားတဲ့တပ်ဖွဲ့တွေကခရမီးယားဒေသမှာရှိတဲ့ယူကရိန်းစစ်စခန်းတွေကိုသိမ်းပိုက်လိုက်ပြီးတဲ့နောက်ယူကရိန်းနိုင်ငံလက်ရအစွန်ရောက်တက်ကြွာလှုပ်ရှားသူတွေနဲ့အနောက်ကိုလိုလားတဲ့ယူကရိန်းအစိုးရတို့ဟာနိုင်ငံရဲ့အရှေ့ပိုင်းခရမီးယားဒေသရဲ့အခြေအနေတွေကိုဖျို့ဖျက်ဖြစ်အောင်ဖန်တီးနေတယ်လို့ရုရှားကဆွဆွဲပြောဆိုလိုက်ပါတယ်ရုရှားကိုလိုလားတဲ့တပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခရမီးယားကျွန်းစင်မှာရှိတဲ့လူများစုဟာရုရှားဘာသာစကားကိုပြောဆိုကြတာဖြစ်ပါတယ်လက်ရအုပ်စုလို့ဆိုတဲ့ယူကရိန်းနိုင်ငံကလက်ရအစွန်ရောက်တက်ကြွလှုပ်ရှားသူတွေနဲ့အနောက်အုပ်စုနိုင်ငံတွေဟာအကြမ်းဖက်မှုတွေကိုမျက်ကွယ်ပြုထားကြတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဆွဆွဲပြောဆိုထားပါတယ်။ယူနီဖောင်းတွေဝတ်ဆင်ထားတဲ့လက်နက်ကင်တပ်ဖွဲ့တွေဟာခရမီးယားရေတပ်အခြေစိုက်စခန်းနဲ့စစ်ဆေးရုံတရုံကိုဝန်ဝင်ထားလိုက်ပြီးတဲ့နောက်သိမ်းပိုက်လိုက်ကြတယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပြီးတဲ့နောက်အခုလိုရုရှားဘက်ကကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ခရမီးယားရေတပ်အခြေစိုက်စခန်းရှိရအရက်ကဒေသခံတွေကိုသတင်းတောက်တွေကမေးမြန်းတာကိုရဲကဝင်ရောက်ဟန်တားခဲ့ပြီးသတင်းတောက်တွေရဲ့မှတ်စုစာအုပ်တွေကိုသိမ်းဆည်းမယ်ဆိုပြီးတော့ချင်းချောက်ခဲ့တဲ့အကြောင်း New York Times သတင်းစာမှာဖော်ပြထားပါတယ်။ယူကရိန်းနိုင်ငံဝန်ကြီးချုပ်အာဆင်နီယက်ဆန်ယွတ်ဟာဗိုလ်ထုနေမှာ Washington DC မြို့တော်ကိုလာရောက်ပြီးတော့ American သမ္မတ Barack Obama နဲ့တွေ့ဆုံဖို့ရှိနေပါတယ်။ယူကရိန်းနိုင်ငံဝန်ကြီးချုပ်ရဲ့အလဲပတ်ခီးစင်ဟာ American ပြည်ထောင်စုအနေနဲ့ယူကရိန်းပြည်သူလူထုကိုထောက်ခံတဲ့အကြောင်းပြသလိုက်တာဖြစ်တယ်လို့တွေ့ဆုံဆွေးနွေးတဲ့နေရာမှာစီးပွားရေးရကူညီမှုတွေပေးဖို့နဲ့လာမယ့်မေလမှာကျင်းပမယ့်ယူကရိန်းနိုင်ငံရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေပြုလုပ်ရမှာကူညီဖို့ကိစ္စတွေပါဝင်တယ်လို့အင်ဘူရောကတနင်္လာနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်
။လီဗျားဆွေးရုံကိုစန့်ကျင်တော်လှန်နေတဲ့စစ်သွေးကြွတွေကပြည်ပကိုတင်ပို့ဖို့ကြိုးပမ်းခဲ့တဲ့ရေနံသင်္ဘောတစ်စင်းကိုစစ်တပ်ကဖမ်းဆီးလိုက်တဲ့အကြောင်းလီဗျားအာဏာပိုင်ကပြောပါတယ်။တဘုံတွေထင်းချောက်ဟာစစ်ကမ်းတစ်ခုကိုဥတီပြီးလီဗျားနိုင်ငံရှေ့ပိုင်းမှာရှိတဲ့အက်စီရာစစ်ကမ်းကနေထွက်ခွာကိုကြိုးပမ်းခဲ့တဲ့ရေနံတင်တင်မောကိုလီဗျားဤတက်ကတင်းလာနေမှာကြားပြတ်ဖမ်းဆီးခဲ့တဲ့အကြောင်းစစ်ဖက်နဲ့ရေနံလုပ်ငန်းရှင်တိုင်ဝမ်ကပြောဆိုခဲ့တာပါတင်မောကိုလက်လွတ်ဆုံးရှုံးခဲ့ရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့အစောပိုင်းမှာတော့တဘုံတပ်ဖွဲ့ပြောခွင့်ရသူကညင်းဆန်ခဲ့ပါတယ် Morning Glory လို့အမည်ပေးထားတဲ့တင်မောဟာမြက်ကိုရီးယားမှတ်ပုံတင်ဖြစ်ပေမဲ့လည်းဘသူပိုင်နေဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတင်မောလုပ်ငန်းတိုင်ဝမ်ကတော့မြက်ကိုရီးယားမှတ်ပုံတင်တင်မောဖြစ်တာကြောင့်ပန်ရှင်ကိုဖုံးကွယ်ထားဖို့ပို့ပြီးလွယ်ကူနေတဲ့အကြောင်းပြောပါတယ်မတီမငင်ဖြစ်နေတဲ့နိုင်ငံရှေ့ပိုင်းကစစ်ကမ်းတွေအားလုံးကိုတဘုံတွေလက်ကနေပြန်လဲထိန်းချုပ်နိုင်ဖို့အထူးတပ်ဖွဲ့တွေစစ်လို့ရညွန်ကြားချက်တရက်ကိုလည်းလစ်ဗျားလွတ်တော်ကတင်းလာနေမှာပဲထုတ်ပြန်ခဲ့တာပါအရင်ကနေ့စဉ်ရင်းနှီးစီပီပါ9သိန်းကျော်အတင်ချလုပ်နေတဲ့စစ်ကမ်းတွေကိုပြန်သိမ်းနိုင်ဖို့ရည်ရွယ်ဖွဲ့စည်းမဲ့အထူးတပ်မှာတော့စစ်တပ်အပြင်မဟာမိတ်ပြည်သူစစ်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကပြောပါတယ်
ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဇပုံတွေရဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ Greek Orthodox Christian Metila ရှင်တွေဟာအင်းဒီချင်းလက်ဘလွန်နိုင်ငံမှာပြန်လွတ်ပေးခဲ့ပြီးတဲ့နောက်တည့်အကြာမှာဆီးရီးယားနိုင်ငံကိုပြန်ပြီးတော့ရောက်ရှိလာခဲ့ကြပါတယ်။တီလာရှင်73ပါးနဲ့အထောက်ကူပေးသူ3ယောက်တို့ဟာ Damascus မြို့ကနေ -10 လောက်အကွာမှာရှိတဲ့ Yarbos ဆိုတဲ့နယ်စပ်မြို့ကလေးကိုတနင်္လာနေ့စောစောပိုင်းမှာရောက်ရှိလာခဲ့ကြတာဖြစ်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့ Metila ရှင်တအုပ်ကအခုလိုပြန်လွတ်လာခဲ့တဲ့အပေါ်ကျေးဇူးတင်စကားပြောဆိုခဲ့ပါတယ်။သူမကသူတို့အနေနဲ့ကျန်းကျန်းမာမာအခုလိုပြန်ပြီးတော့လွတ်မြောက်လာတဲ့အပေါ်ဝမ်းသာတဲ့အကြောင်းဖျားသခင်ကိုကျေးဇူးတင်ကြောင်း အခုလိုပြန်လည်လွတ်မြောက်လာဖို့အတွက်ကုညီဆောင်ရွက်ပေးကြသူတွေအားလုံးကိုလည်းကျေးဇူးတင်တဲ့အကြောင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလစီးရီးယားသဘုံတွေကစီးရီးယားသဘုံတွေနဲ့အယ်ခိုင်ဒါအဖွဲ့ဆက်နွယ်မှုရှိတဲ့နက်စရာတပ်ဦးအဖွဲ့တို့ကဒမတ်စကတ်အနီး25မိုင်အကွာမှာရှိတဲ့ခရစ်ယာန်ကျေးရွာတရွာကိုဝင်ရောက်စီးနှင်းခဲ့ပြီးတော့မိဘမဲ့ကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့တီလာရှင်တွေကိုဖမ်းဆီးခေါ်ဆောင်တွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ဆူရနိုင်ငံကကာလာချန်ရှေဘိကတ်တွေဖြစ်ပွားနေတဲ့ဒါဖော်ဒေသမှာတိုက်ခိုက်မှုတွေထပ်မံဖြစ်ပွားရကတင်းရှောင်လာသူအရေးတွေဟာ၄သိန်းခွဲကျော်ထိရှိနေပြီလို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒါဖော်ဒေသတောင်ပိုင်းအွန်ကွန်ယာအရက်မှာဖြစ်ပွားခဲ့တဲ့ဘိကတ်တွေကြောင့်ပြည်နယ်ရဲ့မြို့တော်နယ်ယာလာကိုထွက်ပြေးလာနေကြတာလို့လည်းကုလသမဂ္ဂပြောခွင့်ရသူကပြောဆိုခဲ့တာပါ။အခင်းဖြစ်ရာဒေသကသတင်းတွေမှာတော့တိုက်ခိုက်မှုတွေကိုဆူရန်ဆူရတတ်တွေကကျူးလွန်ခဲ့တဲ့အကြောင်းဖော်ပြနေကြပေမဲ့တရားအတည်ပြုလို့တော့မရပါဘူး။သူတို့တန်ရုံပြစ်ကတ်တွေကဒါဖော်ဒေသမြောက်ပိုင်းမှာလည်းဖြစ်ပွားခဲ့တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရသူကပြောဆိုခဲ့တာပါ။မတူတဲ့လူမှုတိုင်းဝန်းကြတိုက်ခိုက်မှုတွေဖြစ်ပွားရကထောင်ကနန်းနဲ့ချီရှိတဲ့ဒေသခံတွေထွက်ပြေးကြရတာလို့လည်းကုလသမဂ္ဂပြောခွင့်ရသူကပြောဆိုသွားခဲ့ပါတယ်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ92မီတာ24 kHz 12.23 MHz 92မီတာ32 kHz 925 92မီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တန်မြန်မာဘာသာအစီအစဉ်ကအင်ကာနီနန်လက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်။စနေနေ့တော့ပျောက်ဆုံးသွားတဲ့လူပေါင်း239ယောက်ပါမလေးရှားခီးတယ်ရင်လေရင်ကိုရှာဖွေဖို့အတွက်နယ်နိမိတ်တိတိတသာတိုးချဲ့ပြီးတော့တတ်မှတ်လိုက်တယ်လို့မလေးရှားအာဏာပိုင်တွေကပြောဆိုပါရယ်ရဲအတန်ကြာရှာဖွေမှုတွေပြုလို့ရမှာဘာတဲလုံစားမှရှာဖွေလို့မရတဲ့နောက်အင်ကာနီကစပြီးရှာဖွေတဲ့နယ်နိမိတ်ကိုတိုးချဲ့တတ်မှတ်လိုက်တဲ့အကြောင်းမလေးရှားနိုင်ငံလေကြောင်းညွှန်ကြားမှုဦးစီးဌာနရဲ့အကြီးအကဲကပြောဆိုလိုက်တာဖြစ်ပါရယ်နိုင်ငံတော်တော်များများကအကူအညီပေးဖို့ဆေးလွတ်ထားတဲ့ဒါဇင်နဲ့ချီတဲ့တင်းမောတွေလေရင်တွေဟာတောင်တရုတ်ပင်လယ်အတွင်းလေရင်ပျောက်ဆုံးသွားတဲ့နေရာတစ်ဝိုက်မိုင်60ပတ်လည်တစ်ဝိုက်ကိုဝိုင်းဝန်းရှာဖွေနေခဲ့ကြတာပါ။ဗီယက်နမ်ကမ်းခြေတစ်ဝိုက်ပင်လယ်ပြင်မှာတွေ့ခဲ့ရတဲ့စီကွက်ကြီးတွေဟာပျောက်ဆုံးသွားတဲ့လေရင်နဲ့ဆက်နွယ်မှုမရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကတလင်းလာလေးမှာပြောဆိုလိုက်ပြီးတဲ့နောက်လေရင်ပျောက်ဆုံးနေမှုဟာပိုးပြီးတော့စဉ်းစားရကြက်လာတဲ့အခြေအနေဖြစ်လာခဲ့ပါတယ်။ဗီယက်နမ်တောင်ပိုင်းရေပြင်မှာအပျက်စီးအပိုင်းစားတွေတွေ့ရတယ်လို့ပြောဆိုမှုတွေရှိပေမဲ့ပျောက်သွားတဲ့ Boeing 777လေယာဉ်ကအပိုင်းစားတွေကိုရှာဖွေရေးသမားတွေမတွေ့ဘူးလို့ဖော်ထုတ်စုံစမ်းသူတွေကပြောပါတယ်။လေယာဉ်အမှတ် MH370 ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်ကနေတရုတ်နိုင်ငံပေကျင်းမြို့တော်ကိုဥတီပြန်တက်သွားပြီးတဲ့နောက်တနအီလောက်ကြာစနေနေ့မနေ့အစောကြီးမှာရေဒါကနေပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရုတ်ဆိုရရဲ့အုတ်ချက်မှုကိုစန့်ကျင်အုံကြွမှုတွေဖြစ်ပွားခဲ့တာ55နှစ်ပြည့်ချိန်မှာလွန်ကျွန်ရေးတွေကိုတင်းကျပ်တဲ့အနေနဲ့တိဘက်လူမျိုးဆန္ဒပြသူ9ယောက်ထက်မနည်းကိုနီပေါ်ရဲတွေကဖမ်းဆီးလိုက်ပါတယ်။တရုတ်တန်ရုံအပြင်ဘက်ကဆန္ဒပြဝန်းငယ်တစ်ခုနဲ့ဆက်နွယ်ပြီးလူ9ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းနီပေါ်အနာမဏိကပြောဆိုခဲ့ကြသလိုနောက်ထပ်4ဦးကိုတော့ကတံပနူးမြို့တော်ရဲ့တခြားနေရာမှာဖမ်းဆီးခဲ့တာပါ။ဒေသဆိုင်ရာတိဘက်လူငယ်ကွန်ဂရက်ရဲ့ဥက္ကဋ္ဌဖြစ်သူဖာဆန်ကတော့ဆန္ဒပြပွဲတွေမလုပ်နိုင်အောင်လွန်ကျွန်ရေးတွေကိုတိုးမြင့်ထားတဲ့အကြောင်း VOA ကိုပြောပါတယ်။ကတံပနူးမြို့ဝန်ဒေသကတိဘက်လူမျိုးတွေရှိရာနေရာတွေမှာရတပ်ဖွဲ့ရပောင်းများစွာကိုလုံယုံရေးချထားသလိုဆန္ဒပြပွဲတွေမလုပ်ဖို့နဲ့တိဘက်လူမျိုးတွေရဲ့ဈေးဆိုင်တွေကိုပိတ်ထားဖို့လဲသတိပေးထားတဲ့အကြောင်းသူကပြောပါတယ်။ပြည်ပရောက်တိဘက်လူမျိုးတွေနဲ့တိဘက်အရေးလှုပ်ရှားသူတွေကတော့လန်ဒန်၊နယူးယောက်၊နယူးဒီလီမျိုးတွေအပါအဝင်ကမ္ဘာတဝန်းတင်းလာနေကဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။1959ခုနှစ်မတ်လ10ရက်နေ့မှာတရုတ်ချုပ်မှုကိုဆန့်ကျင်ပြီးတိဘက်လူမျိုးတွေအုံကြွလှုပ်ရှားခဲ့ကြပြီးနောက်မှာတော့ဖုန်တော်ကြီးဒလိုင်းလာမနဲ့ထောက်ခံသူတွေပြည်ပကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။
လာမယ့်အာဖဂန်နစ္စတန်သမရရွေးကောက်ပွဲမှာအာဖဂန်ပြည်သူတွေအနေနဲ့ပါဝင်ပတ်သက်ခြင်းမပြုလုပ်ကြဖို့တာလီဘန်တွေကသတိပေးလိုက်ပါတယ်။မဲပေးပွဲကိုနှောက်ယှက်ဟန်တားဖို့အတွက်သူ့အဖွဲ့ရဲ့တိုက်ခိုက်ရေးသမားတွေကိုအမိန့်ပေးထားတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံသားတွေအနေနဲ့သမရဟာမစ်ဂါဇာရဲ့နေရာကိုအစားထိုးရွေးချယ်ဖို့ဧပြီလ5ရက်နေ့မှာကျင်းပမယ့်သမရရွေးကောက်ပွဲကိုလုံးဝလက်မခံကြဖို့တာလီဘန်အဖွဲ့ကတင်းလာနေမှာသတင်းမီဒီယာတွေကိုအီးမေးလ်ကတဆင့်ပေးပို့တဲ့ကြေညာချက်မှဖော်ပြထားပါတယ်။မဲယုံကိုမဲသွေးမဲယုံကိုမဲသွားပေးဖို့အရေးကိစ္စလေးအတွက်နဲ့ကိုယ့်ရဲ့အန်ရည်ကိုလစ်လူမရှုကြဘူးလေတိုက်တွန်းထားပါတယ်။ဒီလိုရဟာအမေရိကန်ရဲ့အကွက်ဆင်မှုတရတာဖြစ်ကြောင်းကမ္ဘာအနှံ့ကိုသတင်းဖြန့်မှုအတွက်နိုင်ငံအတွင်းကဘာသာရေးခေါင်းဆောင်တွေကိုလည်းတိုက်တွန်းထားတယ်လို့တာလီဘန်အဖွဲ့ကပြောပါတယ်။အခုလိုတာလီဘန်အဖွဲ့ရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးတော့အာဖဂန်နစ္စတန်အစိုးရကတော့ဘာမှတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။ Direct from Washington
The Voice of America
VOA
ောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ကိုအောင်လင်းတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ရင်းဆုံးတော့ရန်ကုန်မှာမနေ့ကကျင်းပခဲ့တဲ့သတင်းမီဒီယာညီလာခံနဲ့စတင်ပါတယ်သမရဦးသိန်းစိန်ဆိုရလက်ထက်မှာဆောင်ရွက်ပေးခဲ့တဲ့မီဒီယာလွတ်လပ်ခွင့်အပါအဝင်လက်ရှိပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးတွေဟာနောက်ပြန်ဆုတ်ဖို့မရှိဘူးဆိုပြီးတော့သမရရဲ့ပြောခွင့်ရှိသူကမနေ့ကရန်ကုန်မြို့မှာကျင်းပတဲ့အမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသလုံးဆိုင်ရာသတင်းမီဒီယာညီလာခံမှာပြောဆိုသွားပါတယ်စစ်အာဏာရှင်ဆိုရလက်ထက်တုန်းကပြည်ပသတင်းဌာနတွေရဲ့ခက်ခက်ခဲခဲသတင်းရယူခဲ့ရတဲ့အနေအထားတွေစစ်ဆိုရရဲ့သတင်းအမောင်ချခဲ့တဲ့အခြေအနေတွေဟာမီဒီယာလွတ်လပ်ခွင့်ဘလောက်ထိထိခိုက်စေခဲ့တယ်ဆိုတဲ့အကြောင်းအရာတွေကိုပြည်တွင်းပြည်ပသတင်းစာဆရာတွေကဆွေးနွေးခဲ့ကြပါတယ်အပြည့်စုံကတော့အဲ့ဒီပွဲကိုကိုယ်တိုင်တက်ရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
သမရဦးသိန်းစိန်ဆွေရလက်ထက်မှာပြန်လည်ဖွင့်ဟပေးခဲ့တဲ့မီဒီယာလွတ်လပ်ခွင့်နဲ့အပါအဝင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဟာနောက်ပြန်ဆုတ်ဖို့မရှိဘူးဆိုပြီးတော့သမရရဲ့ပြောရေးဆိုဝင်ရှိသူလည်းဖြစ်ပြန်ကြားရေးဒုဝင်ကြီးလည်းဖြစ်တဲ့ဦးရထွက်ကပြည်တွင်းပြည်ပသတင်းစာဆရာရဲ့ရှေ့မှာအခုလိုပြောဆိုခဲ့ပါတယ
် Myanmar reform process is irreversible. There is no turning back to our reform process.
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေဟာနောက်ပြန်မလှည့်ပါဘူးကျွန်တော်တို့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေဟာနောက်ပြန်လှည့်ဖို့လုံးဝမရှိပါဘူးပြောနိုင်တာတခုကရှေ့ကိုပဲဆက်သွားမှာပါလက်ရှိအချိန်မှာတော့ကျွန်တော်တို့အနေနဲ့ရုန်းကန်မှုတွေရှိနေတယ်ဆိုတာကိုမငြင်းနိုင်ပါဘူးဒီလိုအခြေအနေတွေကိုအခြားနိုင်ငံတွေမှာကြုံတွေ့ခဲ့ရတဲ့ဖြစ်စဉ်တွေကနေသင်ခန်းစာယူရမှာဖြစ်ပါတယ်လို့ဥယျာထုတ်ကပြောဆိုသွားခဲ့တာပါသတင်းမီဒီယာညီလာခံအတွင်းမှာသမရပြောရေးဆိုဝင်ရှိသူကအခုလိုပြောဆိုခဲ့တဲ့ပုံမှာမြန်မာနိုင်ငံကသတင်းစာဆရာတူလည်းဖြစ်ရန်ကုန် Journalism School ကိုတည်ထောင်သူလည်းဖြစ်တဲ့ဥယျာနိုင်မူကအခုလိုပြန်လည်တုံ့ပြန်ပြောဆိုပါတယ
်ဟိုနိုင်ငံရေးကနောက်ပြန်ဆုတ်ပြန်တောင်းပြန်မဆုတ်ဘူးဆိုတာသူတယောက်ကအမကညာပေးဖို့တော်တော်ခက်ခဲတယ်တော်တော်ခက်ခဲတယ်အဲ့တော့သူကတော့ပြောပါတယ် political world ပေါ့နိုင်ငံရေးပိုင်းဆိုင်ရာတွေကတိုင်းထံမှုရှိတယ်လို့ပြောတယ်ဒါအဲ့လိုကြားတဲ့အတွက်တော်တော်လေးအားတော့တက်တယ်ဒါပေမဲ့ဟိုတဟာတကယ်လုံးဝပြန်မဆုတ်နိုင်မှုဆိုတော့လူတယောက်ကအမခံမှုဆိုတာအင်မတန်ခက်ခဲပါတယ်အဲ့တော့နိုင်ငံရေးကနောက်ပြန်ဆုတ်မဆုတ်ဆိုတာလည်းမီဒီယာလုတ်လက်ခွင့်နဲ့လက်ဆိုင်တယ်နိုင်ငံရေးနောက်ပြန်ဆုတ်မယ်ဆိုရင်လည်းမီဒီယာလုတ်လက်ခွင့်နဲ့တီးပါမှာပဲမီဒီယာဘိုင်းကတော့ကုလလက်ခွင့်ကိုတီးဆောင်ရင်းနဲ့နိုင်ငံရေးပြောင်းပြန်လှည့်မသွားဖို့လည်းကျွန်တော်လည်းကြိုးပမ်းရမှာ
1990ရွေးကောက်ပွဲမှာအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအာဏာမလွှဲပေးခဲ့တဲ့အချိန်ကစပြီးတော့စစ်အစိုးရရဲ့အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်တွေဆုံးရှုံးသွားတာနှစ်ပေါင်း20နီးပါးရှိပြီလို့အမေရိကန်နိုင်ငံဟာဝိုင်အခြေစိုက်တဲ့ East West Center ကကြီးမှုကျင်းပတဲ့သတင်းမီဒီယာလွတ်လပ်ခွင့်အတွက်စိန်ခေါ်မှုများဆန်ရဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပြည်တွင်းပြည်ပသတင်းစာဆရာတွေကသူတို့ရဲ့ဆွေးနွေးပွဲတွေမှာပြောဆိုခဲ့ပါတယ်ဆရာနာရှင်ဆွေလက်ထက်တုန်းကပြည်ပနိုင်ငံတွေမှာနေထိုင်ပြီးတော့မြမအရေးနဲ့ပတ်သက်တဲ့သတင်းတွေကိုထုတ်လွှင့်ခဲ့ရတဲ့သတင်းဌာနတွေမှာအဲ့ဒီအချိန်တုန်းကအခက်အခဲတွေအများကြီးရှိခဲ့ပြီးတော့လက်ရှိအချိန်မှာတော့တိတိကျကျကွာခြားမှုတွေရှိလာဖို့နဲ့ပတ်သက်ပြီးအမေရိကန်အသံမြမပိုင်းရဲ့ဌာနမှူးဦးသန်းလွင်ထွန်းကမြမနိုင်ငံတွင်းကသတင်းတွေကိုပြည်ပကသတင်းရယူခဲ့ဖို့နဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့ပါတယ်
အဲဒီလိုတော့ကွာခြားတာပေါ့အရင်တုန်းကဆိုလို့ရှိရင်ဟို information blackout ဆိုတာရှိဘာသတင်းမှယူလို့မရအောင်ကျွန်တော်တို့မှပြည်တွင်းကိုလည်းဝင်ဝင်မရဘူးအဲသက်ဆိုင်ရာအာဏာပိုင်တွေကိုလည်းမေးဝင်မရဘူးတခါတခါအရေးကြီးတဲ့အချိန်တွေဆိုလို့ရှိရင်အင်တာနက်တွေပြတ်သွားတယ်လားတွေပဲတယ်လီဖုန်းလိုင်းတွေပြတ်သွားတယ်အဲဆိုတော့ဒီအခြေအနေမျိုးတော့ကျွန်တော်တို့အခုမကြုံရတော့ဘူးဆိုတော့အရန်တုတ်တက်လာရလို့ပြောလို့ရပါဘူ
းအဲ့ဒီစီနီဝဲကိုဦးတက်လင်ထုံးတဲ့အတူထိုင်းနိုင်ငံဘန်ကောက်မြို့မှာကာလာတော်ကြာနေထိုင်ခဲ့တဲ့တိုင်းရင်းမီဒီယာသတင်းဌာနရဲ့အကြံပေးသတင်းစာဆရာဦးစင်လင်းမြမအေးလေးလာကဲဖြတ်သတင်းစာဆရာပတ်ဒေးလစ်တန်နဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသတင်းတော်များကလပ်ရဲ့ဒါရိုက်တာတူဖြစ်တဲ့ဂျင်းဟဲလက်စီတို့ကဦးဆောင်ဆွေးနွေးခဲ့တာပါစီအစွဲလက်ထက်တုန်းက BBC သတင်းဌာနအတွက်ပြည်ရင်းကသတင်းတွေကိုပြပရောက်အောင်ပို့ပေးရင်းနဲ့ဆရာနာရှင်တွေဖန်စီထိမ့်သိမ်းညှဉ်းပန်းခံခဲ့ရတဲ့သတင်းစာဆရာဦးနေမင်းကို Mr. Baddey Litna ဦးသန်းလွင်ထွန်းနဲ့ဦးစင်လင်းတို့ကသူတို့ရဲ့အခမ်းအနားအတွင်းမှာပဲအတိမတ်ပြုဂွန်ပြုလက်မှတ်ချင်းမြင့်ခဲ့ပါသေးတယ်။အရင်ကသတင်းစာဆရာတွေကြုံတွေ့ခဲ့ရတဲ့အနေအထားနဲ့လက်ရှိသမရဦးသိန်းစင်ဆွေးလက်ထက်မှာသတင်းမီဒီယာနဲ့ပတ်သက်ပြီးပုံမှန်လင်းလောက်ကန်ခွင့်ရလာတာဟာအနေနဲ့ကြွားချားမှုတွေရှိလာပြီးဆိုတဲ့နဲ့ပတ်သက်ပြီးတော့ဦးနေမင်းက VOA ကိုအခုလိုပြောပါတယ
်။88ဖြစ်တာတောင်မှတကယ်ကတော့ဒါကျွန်တော်တို့စုံလုံစွန်စားပြီးဒီတရင်လည်းနဲ့နဲ့အတင်းတုံးပြန်ခဲ့လို့ဒါဖြစ်ခဲ့တာဟုတ်ဆိုတော့အခုတရင်မီဒီယာဒီဥသိမ်းစိန်ဆိုးကထက်လာပြီးတဲ့အခါမှာပို့ပြီးထူးခြားလာတာပေါ့တရင်မီဒီယာနဲ့ပတ်သက်လို့ဒါပုံမှန်လည်းရေးခွင့်တွေးခွင့်ပြောခွင့်နေသူတို့ပေးလာတယ်အဲ့အတွက်ကတော့အဲ့ထူးခြားချက်ကတော့ဒါအတိမတ်ပြရမယ်ကျွန်တော်တို့အတိမတ်မပြလို့မရပါဘူးသို့တော့ကျွန်တော်တွေးတဲ့အမြင်ကဘယ်လိုရှိလဲဆိုတော့ပြောခွင့်တော့ကျွန်တော်တို့ရတယ်အဲ့ပြောခွင့်ပြောဆိုမှုတွေနဲ့ပတ်သက်လို့ကျန်တဲ့အကျိုးသက်ရောက်မှုတွေကတော့ဘယ်လိုချီထိလိုက်မလာဘူ
း East West Center ကကြီးမှုကျင်းပတဲ့ BBC ဆိုင်ရာသတင်းမီဒီယာညီလာခံကို American ပြည်ထောင်စု ASEAN နဲ့ Pacific ဒေသကနိုင်ငံပေါင်း25နိုင်ငံကမီဒီယာကျွမ်းကျင်သူတွေအပါအဝင်မီဒီယာလုပ်ငန်းရှင်300နီးပါးတက်ရောက်ခဲ့တာပါခင်ဗျာ
ရန်ကုန်ခြေစိုက်သတင်းတောက်ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ကျမကြီးဆိုင်ရာသတင်းဆောင်ပါကိုမပြောခင်မှာအခုတခါတော့ထိုင်းနိုင်ငံဖူခက်ကမြန်မာအလုပ်သမားတွေဘာကြောင့်ဆန္ဒပြလဲဆိုတဲ့အခြေအနေကိုကြည့်အောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းကမ္ဘာလက်ခီးသွားတွေအလာများတဲ့ဖူခက်မြို့မှာအလုပ်လုပ်ခိုင်နေတဲ့မြန်မာအလုပ်သမားတွေလစာမရတဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။ Panason ဆောက်လို့ရေးမှာလုံနေတဲ့အလုပ်သမားတွေတလာခွဲလောက်သူတို့ရဲ့လုခလစာတွေမရတဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်ပြီးတော့ကျန်တဲ့လုပ်ငန်းခွင်၄ခုကအလုပ်သမားယာနဲ့ချီပြီးတော့အလုပ်မစင်းပဲဆန္ဒပြခဲ့ကြပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းဖူခက်မြို့ကပနာစွန်ဆောက်လုပ်ရေးကုမ္ပဏီကြီးမှာအလုပ်လုပ်ကိုင်နေကြသူများဖြစ်ပြီးသူတို့ဟာတချို့ကယာယီနိုင်ငံကူးလက်မှတ်များကင်ဆောင်ထားသူများပါတယ်လို့တချို့ကတော့လက်မှတ်မရှိဘဲခိုးဝင်လာကြသူတွေရှိနေကြတာပါ။သူတို့ဆန္ဒပြတာကတော့အလုပ်ဆောက်ဝင်တဲ့အချိန်ကစပြီးရက်ပေါင်ကြီးလို့ခေါ်တဲ့45ရက်စာလောက်အားကအခမဲ့သုံးဆွဲထားတဲ့ပုံမှာကျေနပ်မှုမရှိတဲ့အတွက်ဆန္ဒပြခဲ့ကြပါတယ်။ထိုင်းနိုင်ငံရဲ့အခေါ်အရတဝက်ဆိုတာ15ရက်တစ်ပတ်ဖြစ်ပြီး15ရက်သုံးပတ်စာဖြစ်တဲ့45ရက်စာကိုလုတ်အားကမပေးတာကြောင့်ဖြစ်ပါတယ်။ဖူခက်မြို့မှာရှိတဲ့မိမိတို့ရဲ့သက်ဆိုင်ရာအလုပ်ဆိုင်တွေကနေမနေ့9နိုင်အချိန်လောက်ကနေစတင်စုဝေးခဲ့ကြပြီးဆန္ဒပြလုပ်သမား900ထက်မနည်းပါဝင်တယ်လို့ဆိုပါတယ်။အလုပ်သမားတဦးဖြစ်တဲ့ကိုကျော်သူပြောပြတာက
18ရက်နေ့မှာတဝက်စာပေးမယ်။နောက်ပြီးတော့25ရက်နေ့မှာနောက်တစ်ဝက်စာထပ်ပေးမယ်ပေါ့ဒီ3လပိုင်းအတွင်းမှာအကုန်အပြည့်ကြီးရှင်းသွားမယ်လို့သူတို့ဘက်ကပြောထားတာရှိတယ်ပြောထားတဲ့စကားတွေအဲ့လိုပြောတဲ့စကားတွေကသူတို့ဘက်ကမတီးခဲ့တာတွေကများအကျဉ်းကြီးများခဲ့ပြီပြီးခဲ့တဲ့တစ်လပိုင်းမတိုင်မြင်ခဲ့တဲ့အခုလိုထွက်မရက်တွေမှာထွက်မပေးခဲ့တဲ့အတွက်ကျွန်တော်တို့အခုလိုသူတို့ရဲ့ဌာနပြအနေထားတောက်ဆိုတဲ့အနေထားတရားကိုဖြစ်ပေါ်လာတာပေါ့ဗျာအဲ့လိုသမား site ဆိုလို့ရှိရင်အလုံးပေါင်းလေးဆိုင်ပေါ့အဲလေးဆိုင်ကအလုပ်ကိုလုံးဝမစင်းမနဲ့ဆန္ဒပြပေးနေတယ်လို့ပေါ်ဖေယုံရှိတယ်မှာပဲအလုပ်သမားဝန်ဆောင်နေတယ်ပဲအဲတက်ဆန်ထုတ်ပေးရတဲ့ဆန္ဒပြတောင်းဆိုခဲ့တာပါလူဝင်ကတော့တစ်ဆိုင်တစ်ဆိုင်ကိုကျွန်တော်ဆိုင်ကတော့အနည်းဆုံးကျွန်တော်ဆိုင်က80လောက်ရှိတယ်အခြားဆိုင်တွေမှာဆိုလို့ရှိရင်လူ200အဲ့လို300တော့အဲ့လိုရှိပါတယ်ဆန္ဒထုတ်မပေးတာကိုခံနေရတဲ့အလုပ်သမားပေါင်းတော့1000နဲ့ပေါင်းနဲ့ချီတီရှိတာပေါ့ဒါပေမဲ့လို့ထပြီးလှုပ်ရှားတဲ့လူအိမ်ကတော့800 800တိုင်းတာလောက်ရှိပါတယ်
ညနေပိုင်းမှာတော့ကုမ္ပဏီကတာဝန်ရှိသူတဦးကလုံအားကတွေပြန်ပေးမယ်လို့ပြောဆိုတာကြောင့်ညနေပိုင်းထိတော့ပြေလည်မှုမရသေးပဲဆန္ဒပြမှုကိုရပ်နှားထားရတယ်လို့ဆိုပါတယ်။အလုတ်သမားရေးဆောင်ရွက်နေသူအလုတ်သမားအခွင့်ရေးကွန်ရက်ကဥက္ကဋ္ဌကိုအောင်ကျော်ကတော့
ပုံမှန်တိုင်းဆိုလို့ရှိရင်ဒီနေ့အလုတ်ဝင်ဒီနေ့ကနေမှဗနေနေ့ထိလှုပ်လှုပ်ထားရဆိုတော့အဲ့လိုအကောက်အကုန်ရှင်းပြရမယ်။တို့တော့ဟိုထိုင်းနိုင်ငံမှာရှိတဲ့လုပ်ငန်းရှင်တွေတော်တော်များများကသူတို့ရှိတဲ့အလုတ်သမားတွေကအကြောင်းမဲ့တဲ့တဲ့ဟိုထွက်တော့ခွာသွားမှာကိုစိုးရိမ်နေတဲ့ကြောင့်အဲ့ဒီအပေါင်ကြီးဆိုတဲ့သူအလုတ်အကောက်ကိုယူထားတယ်ตัวเปียมาเจอชินหนองท่าละบ่ครับเนี่ยไอ้งูจี้จันนี่รู้สิดีลุยอนเนี่ยตลอดเนี่ยถั่วลงไม่ได้หรอกสู้แต่บ่เนี่ยตัวชินหนองท่าไล่ตาไปครับเนี่ยเออไอ้นั่นปะไตมาတော့အခက်ခဲဖြစ်တာတော့ကျွန်တော်တိုင်းမှာရှိတဲ့အလို့သမားကြီးအတွက်တော်တော်အခက်ခဲဖြစ်နေတယ
်မကြသေးခင်တုန်းကပဲထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကနေအဲ့ဒီကုမ္ပဏီကအလို့သမားတွေရဲ့နှစ်နာမှုတွေအတွက်ဖြည့်ရှင်းပေးမှုတွေရှိခဲ့တယ်လို့လည်းဆိုပါတယ်ဒီကနေ့မှာတော့မြန်မာတန်ရုံးကလာရောက်ခဲ့ခြင်းမရှိသေးဘူးဆိုပြီးတော့အလို့သမားတွေကတော့ပြောပါတယ်
တိုင်ယုံကတော့လာချင်းပေးခြင်းမရှိဘူးတိုင်ယုံကလည်းကျွန်တော်အကြောင်းကြားတာအချိန်ပေါင်းမနေဘူးပတ်စံရှင်းမပေးတာရောအခုအချိန်မမှန်တာရောအဲပတ်စံဒီကျွန်တော်နေလုံသမားကအဲနေစားကတွေပါဒီမမှန်တာတွေရောနောက်ပြီးတော့ရေမီးဖြတ်တာတွေရောတိုင်ယုံကလည်းအကြောင်းကြားတွေလည်းဘာမှအသိပီးခေါင်းခံပြီးရှင်းဖြေရှင်းပြတာတွေလည်းမရှိဘူ
းပနက်စွန်ဆောက်လို့ရေးကုမ္ပဏီအနေနဲ့ထိုင်းနိုင်ငံဖူခက်မြို့ထဲမှာအဆောက်အဦတွေပန်းချန်နေအင်အားစီမံကိန်းတွေဆောက်လုပ်နေတာဖြစ်ပြီးစီမံကိန်း16ခုရှိတဲ့အကြောင်းဒီထဲမှာမြန်မာအလုပ်သမားတွေထောင်ထဲချပြီးအလုပ်လုပ်ကြနေနေပါတယ်ရှင်
။ထိုင်းနိုင်ငံဖူခက်မြို့မှာမြန်မာအလုပ်သမားတွေဆန္ဒပြခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ဥရောပချန်ပီယံစ်လိပွဲချုပ်30ချက်အခြေအနေကိုမကြာခင်မှာပြောပြဖို့ရှိပါတယ်။ဒီမတိုင်ခင်တော့မြန်မာနိုင်ငံကျန်းမာရေးနဲ့ဆိုင်တဲ့သတင်းပုတ်ကိုကြည့်အောင်ပါ။မြန်မာဆိုရကနေစည်းမချဆောင်များအဖွဲ့ကိုစေကူတာမှုမှာဗလိုက်မှုတွေရှိတယ်လို့ဆွဆွဲပြောဆိုပြီးတော့ရခိုင်ပြည်နယ်အတွင်းမှာလုပ်ငန်းဆောင်တာတွေရက်ဆိုင်ပစ်ဖို့အကြောင်းကြားပြီးဖြစ်ပါတယ်။ဒီလိုပိတ်ပင်လိုက်တာဟာမြန်မာနိုင်ငံရဲ့ဒုတိယအဆင်အယဆုံးပြည်နယ်ဖြစ်တဲ့ရခိုင်ပြည်နယ်အတွင်းကစေဝါကူတာမှုလိုအပ်နေတဲ့ပြည်သူ9သိန်းနီးပါးကိုစေကူတာခွင့်ရရှိဖို့အခက်အခဲနဲ့တွေ့ကြုံရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမျိုးကနေဗီဒီယိုသတင်းတော့ Gabriel Peluch သတင်းပေးပို့ထားတာကိုတော့မတ်ဆုမွန်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့ပြင်ကရိုဟင်ညာယာယီဒုက္ခသည်စခန်းမှာဇနီးကလေးနှစ်ဦးနဲ့နေထိုင်သူအိမ်ရှိဝေနာရှင်ကိုပါစိန်ဟာတီဘီရောဂါရှိတယ်လို့ယူဆရတဲ့အတွက် MSF လို့ခေါ်တဲ့နယ်စည်းမထဆရာဝန်များအဖွဲ့ရဲ့စည်းကမ်းမှာလွန်ခဲ့တဲ့3လကနေစလို့ဆေးဝါးကုသမှုခံနေရတာဖြစ်ပါတယ်အခုဆိုရင်တော့ MSF စည်းကမ်းပိတ်ပစ်လိုက်ပြီဖြစ်လို့သူဆက်ပြီးတော့ဆေးကုသခွင့်မရတော့ဘဲနဲ့အခက်ခဲကြုံတွေ့နေရပါတယ်စစ်တွေပြည်သူစေယုံကြီးဟာတိတ်မဝေးပင်မဲ့လို့သူ့အနေနဲ့ကုန်ကြစရိတ်ရှိတဲ့အတွက်သွားပြီးတော့မကုနိုင်တာပါ
ကျွန်တော်ရူကအဖေကလုံးဝမကြားပါအဖေမကခနာဖျားတာနီမာ
အမဆဖွဲဟာရခိုင်မြင်းတွေကတိမ့်နဲ့ချီတဲ့ကျမ်းမာရေးချို့တဲ့အားနေသူတွေအတွက်စေဝါကုသမှုပေးနေတဲ့အဓိကအားထားရနေရာဖြစ်နေတာပါအမဆဟာကုသယောဂဖြစ်ပွားမှုတွေကိုအဓိကကုသပေးနေပြီးအဆုတ်ယောဂငှက်ဖျားနဲ့ HIV ဝေနာရှင်တွေအတွက်လည်းပုံမှန်စေကုသမှုပေးနေတာဖြစ်ပါတယ်ဒါပေမဲ့လို့လေပြီးခဲ့တဲ့လကရခိုင်ဒူချီယာနဲ့တက်ခိုက်မှုနဲ့ပတ်သက်ပြီးတော့ MSS ဆရာဝန်တွေကဒဏ်ရာရတဲ့ရိုဟင်ဂျာတွေကိုကုသပေးခဲ့ရတယ်လို့နိုင်ငံတကာသတင်းမီဒီယာတွေကိုအတည်ပြုပြောကြားခဲ့ပြီးတဲ့နောက်အဲ့ဒီသတင်းနဲ့ပတ်သက်ပြီးအခြေအတည်အငင်းပွားစရာဖြစ်လာခဲ့ပါတယ်။လူ့ဖွံ့ဖြိုးအဖွဲ့တွေကအဲ့ဒီဂျမ်းဖတ်မှုမှာရိုဟင်ဂျာပေါင်းအနည်းဆုံး40တပ်ခံခဲ့ရတယ်လို့ဆိုပေမဲ့မြန်မာအစိုးရကတော့မဟုတ်မှန်ကြောင်းညင်းဆိုပါတယ်။ဒီသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက် MSF ကိုရခိုင်မြည်နယ်ရင်းကလုပ်ငန်းတွေရပ်ဆိုင်မှုအစိုးရကအကြောင်းကြားခဲ့ပါတယ်။ရခိုင်မြည်နယ်ကျန်းမာရေးဌာနကတော့ MSF အနေနဲ့ရခိုင်မှာအခုလိုမျိုးရပ်ဆိုင်ခံခဲ့ရတာဟာယာယီတာဖြစ်တယ်လို့ပြောပေမဲ့မြန်မာအနာပိုင်နေဘက်ကတော့အခုလိုမျိုးရုတ်တရက်တိုးလာတဲ့လူငနာတွေကိုကုသနိုင်ရေးကုလသမဂ္ဂနဲ့တိုင်ပင်ဆွေးနွေးနေတယ်လို့ပြောပါတယ်။လက်ရှိဆေးကုသမှုအခက်အခဲကိုကူညီဖြေရှင်းပေးနိုင်မှုအတွက်မြန်မာနိုင်ငံကတခြားဆေးဝန်ထမ်းတွေကိုပြောင်းရွှေ့နေရချထားမှာဖြစ်တယ်လို့လည်းအနာပိုင်နေကပြောပါတယ်။မက်ကပ်ကမြန်မာနိုင်ငံမှာကုလသမဂ္ဂလုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူကအကူအညီလိုအပ်နေတဲ့သူတွေကိုဦးစားပေးရမယ်လို့ပြောပါတယ်
။ There is huge need here in Rakhine. There are a lot of people who already have inadequate access to health services and other basic services.
ရခိုင်မှာလိုအပ်ချက်ကကြီးမားပါတယ်။ဒီမှာလူအများအပြားအတွက်ငိုကြဲကကျန်းမာရေးပြည်သူဆောင်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုလုပ်ငန်းတွေမှာမလုံမလောက်ဖြစ်နေတာပါ။ဒါကြောင့်ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုပြဿနာကြီးကိုကျွန်တော်တို့ရင်ဆိုင်ဖြေရှင်းနေရတာဖြစ်ပြီးဒီအားကိုးရမဲ့လူတွေအနေနဲ့လိုအပ်ရင်အရေးပေါ်အသက်ကယ်နိုင်မဲ့ဆေးဝါးကုသမှုတွေရအောင်လို့အစိုးရကိုကျွန်တော်တို့ကူညီနေတာဖြစ်ပါတယ်အခုလိုလူသားချင်းစာနာမှုဆိုင်ရာအကြီးဆုံးအဖွဲ့တွေတဲ့ပါဝင်တဲ့အဖွဲ့ကြီးကိုပိတ်ပင်လိုက်တော့ကျွန်တော်တို့အတွက်အလွန်ပဲစိုးရိမ်မကင်းဖြစ်စေပါတယ်ဒါပေမဲ့အစိုးရကတော့ဒီလိဟင်းသွားတဲ့ဆေးကုသမှုလုပ်ငန်းတွေကိုဖြည့်ဆည်းပေးမယ်လို့ကျွန်တော်တို့ကိုပြောခဲ့ပါတယ
်။အခုလိုမျိုး MSF လုပ်ငန်းတွေကိုရခိုင်ပြည်နယ်မှာရပ်တန့်ခဲ့ပေမဲ့တခြားပြည်နယ်တွေမှာတော့မြန်မာအစိုးရကဆက်လက်လုပ်ကိုင်ခွင့်ပေးထားပါတယ်။ရခိုင်ပြည်နယ်မှာအခုလိုပိတ်ပင်လိုက်ခြင်းအပြင်အဓိကရိုဟင်ဂျာတွေရဲ့ကျန်းမာရေးပြည်သူဆောင်ရှောက်မှုကိုထိခိုက်စေမှာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မြောက်ပိုင်းကနေစစ်တွေကိုလူနာတွေကိုဘတ်စကားနဲ့ပို့ဆောင်ပေးဖို့အစီအစဉ်ရှိပါတယ်လို့ပြောပါတယ်။ဒါပေမဲ့ရခိုင်အများစုနေထိုင်တဲ့မြို့ကိုရိုဟင်ဂျာတွေကိုပို့မဲ့အစီအစဉ်ကတော့လုံခြုံရေးအတွက်အန္တရာယ်ရှိနိုင်ပါတယ်။ MSF အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာ HIV ဝေနာရှင်အနည်းဆုံး650အတွက် ARV ဆေးကိုဝင်ငှပေးနေတာဖြစ်ပါတယ်။စစ်တွေနီးမှာရှိတဲ့ဒံပိုင်းဒုက္ခသည်စခန်းမှာရှိတဲ့အစိုးရဖွင့်ထားတဲ့ဆေးကမ်းမှာတော့လက်ရှိဆရာဝန်တွေနေပါနေပြီးတော့ကျန်းမာရေးဝန်ထမ်းတွေကလည်းမလောက်မငှဖြစ်နေတဲ့အပြင်ဆေးဝါးလည်းလုံလောက်မှုမရှိပါဘူး။ဒါကြောင့်သူတို့စီကလူနာတွေကို MSF ကိုမကြခဏဆိုသလိုပို့ဆောင်ပြီးတော့ဆေးကုသမှုပေးနေရတာဖြစ်တယ်လို့အမည်မဖော်လိုတဲ့ကျန်းမာရေးဝန်ထမ်းတဦးက VOA ကိုပြောပါတယ်ရှင
်။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကထိတ်တန်းစီးပွားရေးကုမ္ပဏီကြီးတွေမှာပွင့်လင်းမြင်သာမှုရှိပြီးအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ဖို့နဲ့အဲ့လိုထုတ်ပြန်ခြင်းမရှိတဲ့ကုမ္ပဏီတွေကိုနာမည်ပြတ်စီးရင်သွင်းတာတွေလုပ်နိုင်မဲ့အစီအစဉ်တစ်ခုမြန်မာနိုင်ငံထဲမှာစတင်ဆောင်ရွက်နေပြီဖြစ်ပါတယ်။အခုချိန်ထိသူတို့ရဲ့လုပ်ငန်းတွေကိုရှိုးရှိုးဝဝလှုပ်ဆောင်လာတဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကဒီစီဇန်ကိုလက်ခံနိုင်ပါမလား။နိုင်ငံသားကလာရောက်ယင်းနှီးမြှုပ်နှံသူတွေအတွက်အခုလိုပွင့်လင်းမြင်သာမှုကရေးပါတဲ့အခမ်းအနားမှာရှိနေတဲ့အတွက်အာဏာပိုင်တွေဘက်ကရောအလားတူလှုပ်ဆောင်ချက်တွေကိုပံ့ပိုးကူညီသင့်ပါသလားဆိုတဲ့သောရရှင်ရဲ့အမြင်ကိုအခုလာမယ့်အင်ကာညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဗျာဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-555နဲ့ဖြစ်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒါရိုက်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့ကတော့ဆွေးနွေးလို့တဲ့အကြောင်းအရာကိုလိုလိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာတော်ရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံတိုက်တွန်းကြပါတယ်ခင်ဗျာ VOA ကနေအင်္ဂါနေ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဒီကနေ့ညမှာကစားမဲ့ဥရောပ Champions League ပွဲချုပ်30ချက်ကိုအလဲပေးကြပါတယ် လက်ရှိဥရောပချန်ပီယံဘိုင်ယန်မြူနစ်အနေနဲ့အာဆနယ်နဲ့ပထမအကြော့ပွဲရလက်ပေါ်မှာကျင်းနေလို့မရဘူးလို့နီးပြပက်ဂေါ်ဒီယိုလာကသူ့အသင်းကိုသတိပေးလိုက်ပါတယ်ဘိုင်ယန်နဲ့အာဆနယ်တို့ဒီကနေ့ညကစားမဲ့ချန်ပီယံစ်လိဂ်ဒုတိယအကြော့ပွဲမတိုင်ခင်မှာအခုလို့ပြောလိုက်တာပါဒီကနေ့ညမှာတော့ဘိုင်ယန်နဲ့အာဆနယ်ပြင်အက်တလက်တီကိုနဲ့ AC မီလန်တို့လည်းကစားကြမှာဖြစ်ပြီးတော့ချန်ပီယံစ်လိဂ်ပွဲနောက်ဆုံးအချိန်နဲ့ပွဲကြို37တွေကိုပြောပြပေးကြပါတယ်ခင်ဗျာအာဆနယ်နဲ့ဘိုင်ယန်မြူနစ်တို့လွန်ခဲ့တဲ့3ဘက်ကအာဆနယ်ကွင်းမှာကစားခဲ့တဲ့ကတော့တိုနီခရုစ်နဲ့မူလာတို့တွင်းတဲ့ဂိုးတွေနဲ့ဘိုင်ယန်မြူနစ်ကငကိုးကိုမရှိနဲ့အနိုင်ရထားတာပါဒါပေမဲ့ဒီနှစ်သင်းမိနစ်ကဘောလုံးရာသီမှာတွေ့ခဲ့တဲ့ကအာဆနယ်ကအခုလိုပဲအင်ကွင်းမှာရှုံးပြီးဘိုင်ယန်ကွင်းမှာငကိုးကိုမရှိနဲ့ပြန်နိုင်ခဲ့တာကြောင့်ဘိုင်ယန်ဟာအဝေးကိုနဲ့ပုတ်ခါတီးကဖြစ်ပြီးနောက်တစ်ဆင့်ကိုတက်ခဲ့တာပါဒါကြောင့်ဒီတစ်ချိန်မှာဘိုင်ယန်အနေနဲ့အာဆနယ်ကိုရှော့မတွက်ပဲအာယုံစိုက်ဖို့လိုကြောင်းပထမပွဲရလဒ်ကသူတို့အတွက်ကောင်းတယ်ဆိုပေမဲ့လည်းအနေရရှိတယ်ဆိုပြီးတော့ဂွာဒီယိုလာကသတိပေးလိုက်တာ
ပါ Wow, ich glaube es einfach gegen andere Mannschaft wie weiß nicht, aber wegen Arsenal ist glaube ich einfach.
တခြားတင်းနေတော့မသိပါဘူးဒါပေမဲ့ Arsenal ပွဲနဲ့ကတော့ရှင်းပါတယ်ကျွန်တော်တို့ဘောလုံးရတဲ့အခါတိုက်စစ်ကောင်းကောင်းဆင်မယ်ဆိုရင်ကျွန်တော်တို့နောက်တစ်ဆင့်တက်ပါလိမ့်မယ် Arsenal ကဘောလုံးရသွားတဲ့အခါကျွန်တော်အနေနဲ့ကောင်းကောင်းမခုခံမယ်သူတို့ကိုတိုက်စစ်ဆင်ခွင့်ပေးလိုက်မယ်ဆိုရင်တော့သူတို့ရဲ့ကွင်းလည်းကမယုံနယ်တော့ကောင်းတဲ့အတွက် Arsenal အသင်းနောက်တစ်ဆင့်တက်သွားပါလိမ့်မယ်ဒါကြောင့်လဲကျွန်တော်တို့အနေနဲ့ဘောလုံးပိုင်ဆိုင်မှုအသာရနိုင်အောင်လုပ်ပြီးတော့တက်စစ်ကိုကောင်းကောင်းကစားဖို့လိုပါတယ်ကျွန်တော်တို့မှာနောက်ထပ်တစ်ဆင့်တက်ဖို့ခွင့်လန်းကောင်းနေရှိပါတယ်ဒါမှမဟုတ်ကျွန်တော်တို့အသေးချာအာရုံစိုက်ဖို့လိုပြီးသူတို့ကိုဂိုးမပေးရအောင်အသေးချာလုပ်ဖို့လည်းလိုပါတယ
်အာဆနယ်အသင်းဟာပြီးခဲ့တဲ့ဘောလုံးရာသီ၃ခုစလုံးမှာချန်ပီယံစ်လိဂ်ဒုတိယအဆင့်ကထွက်ခဲ့ရသလိုအင်ကွင်းမှာပထမအကြော့ရှုံတိုင်းဥရောပပြိုင်ပွဲတွေမှာနောက်တစ်ဆင့်တက်လို့မရှိတဲ့အဆင့်လာရှိပါတယ်နီးပြဝင်ကားကတော့
The statistics go against us at Bayern.But let's make sure that the performance go for us and
Bayern Queen ကိုသွားကစားတိုင်းရလတ်တွေကကျွန်တော်တို့ဘက်မှာမရှိတတ်ပါဘူးဒါပေမဲ့ကျွန်တော်တို့ခြေစွမ်းပြနိုင်အောင်လုပ်ရမှာဖြစ်ပြီးအဲ့လိုဆိုရင်တော့ကျွန်တော်တို့အခွင့်အရေးရနိုင်ပါတယ
် Bayern မှာလူဆုံးပါမှာဖြစ်ပေမဲ့ Arsenal မှာတော့အားထားရတဲ့ Wilshere ဒဏ်ရာကြောင့်မပါနိုင်သလို Gudmar Szczesny လည်းပထမပွဲမှာအနီးကပ်နဲ့အထောက်ခံရတာကြောင့်ပါနိုင်မှာမဟုတ်ပါဘူးဆိုတော့ Arsenal အနေနဲ့ Bayern ကွင်းမှာမနစ်ကလူရလတ်မျိုးအခုတစ်ချိန်မှာထပ်လုံနိုင်မလားဒါနဲ့ပတ်သက်ပြီးအားကစားဆောင်ပါရှင်ကိုစော်မျိုးတန်ကတော့
ဘိုင်ယန်ဆိုတာကလည်းဥရောပမှတ်သေးပြိုင်ပွဲတွေအားလုံးမှာတောင်းပါပဲသူကတကယ်ကိုခြေစွမ်းအကောင်းဆုံးကိုဖြစ်နေတာပေါ့သူကအစင်နေကတော့ FA ဘရာပြည်မှာအဲဗာတန်ကိုဂိုးပြတ်နိုင်တယ်ကောဗျာလေးဘူးတကူတဲ့နိုင်တယ်ဆိုပေမဲ့ဂျာမန်မီဘော်ကိုသွားပြီးတော့ဘိုင်ယန်ကိုပြီးခဲ့တဲ့နှစ်ကလိုနိုင်ရပြန်လာတော့တဲ့အထိတော့မဖြစ်တော့ဘူးလို့တွန်းပြပါဗျာသို့တော်လည်းပဲပြိတ္တအတွက်တော့နည်းနည်းလေးကြီးကောင်းမဲ့ရလဒ်မျိုးရလဒ်တစ်ခုလောက်တော့အာဆင်နယ်ယူလာနိုင်လိမ့်မယ်လို့ကျွန်တော်တို့အလိုပဲတုံ့ပြန်ပြီ။ပြစင်တက်ဖို့ဆိုတာကတော့အာဆင်နယ်အတွက်ကဟိုဖြစ်နိုင်ရင်လဲပါပါဘူး။အာဆင်နယ်ကလည်းပထမအကြော့အိမ်ဝင်းမှာရှုံးခဲ့တဲ့ပွဲစဉ်တွေမှာဒုတိယအကြော့အဝေးကမှနိုင်ပြီးနောက်တစ်ဆင့်တက်တယ်ဆိုတာသူ့အသေးသမိုင်းမှာတစ်ခါမှမရှိခဲ့ဘူးပါဘူး။ဆိုတော့အဲ့ပွဲမှာဗျာအာဆင်နယ်ဒီသေရီဆိုတဲ့ရလဒ်လောက်ယူတော့ယူလာနိုင်တယ်။သို့တော်လည်းပဲနောက်တစ်ဆင့်တက်ဖို့ဆိုတာကတော့ဖြစ်နိုင်ရင်လုံးဝမရှိတော့ဘူးလို့ကျွန်တော်တို့အလိုပဲတုံ့ပြန်ပြီ။
ဘိုင်ယန်နဲ့အာဆနယ်ပြင်ဒီကနေ့ညမှာအက်တလက်တီကိုနဲ့ AC မီလန်တို့လည်းစပိန်မှာကစားကြမှာဖြစ်ပြီးတော့အီတလီမှာကစားခဲ့တဲ့ပထမပွဲတုန်းကတော့အက်တလက်တီကိုကတကူးကူးမရှိနဲ့နိုင်ထားတာပါဒီပွဲနဲ့ပတ်သက်ပြီးကိုဇော်မျိုးတန်သုံးသက်တာကတော့
ဒီပွဲမှာမီလန်အတွက်အားသာတာတကူးကချန်ပီယံလိမှာသူတို့ကဒုတိယအအောင်မြင်ဖို့အတွင်းတွေ့ကြုံခြင်းနိုင်ရှိရင်အက်တလက်တီကိုလည်းအများကြီးဝါရှိတယ်ဆိုတော့အချက်တစ်ခုပဲရှိပါတယ်နောက် AC မီလန်ကဒီစပိန်ကလပ်တွေနဲ့အဝေးကွင်းပေါင်းကစားတဲ့အခါတိုင်းမှာလည်းရလဒ်ကောင်ရလိမ့်မရှိပါဘူးသွားခဲ့တဲ့၃ကြိမ်စလုံးကိုလည်းသူတို့ကပိကြီးမှာရှုံးလာပါတယ်။အက်တလက်တီကိုကတော့ဒီနှစ်ဘောလုံးရာသီမှာပြည်ထဲမှာလည်းခြေဝန်းထက်တယ်၊ချန်ပီယံလိမှာလည်းသူကလက်ရှိအချိန်ရှုံးဝဲမရှိသေးတဲ့အသင်းဆိုတော့ AC မီလန်အနေနဲ့ကတော့အဝေးကွင်းမှာအက်တလက်တီကိုခံကြားပြီးတော့နောက်တစ်ဆင့်တက်သွားဖို့ဆိုတာဘယ်လိုမှမဖြစ်နိုင်တော့ပါဘူး။ဆိုတော့အဲ့ပွဲမှာတော့ AC မီလန်အက်တလက်တီကိုတည်ရခံကြားဖို့ဆိုတာတော့ဘယ်လိုမှမဖြစ်နိုင်ပါဘူး။အက်တလက်တီကိုပဲနှစ်ဂိုးသုံးကြားလောက်နဲ့အနိုင်ရသွားလိမ့်မယ်လို့ကျွန်တော်တို့အလိုပဲတုံ့ပြန်ပြီးပါမယ်။
အင်ရှင်အသင်းတွေနောက်တစ်ဆင့်တက်ဖို့အခွင့်အရေးကောင်းနေရှိတယ်ဆိုပေမဲ့